နိုင်ငံတော်တာမီကန်ဒေါ်ဆန်းစုကြည်ပေါ်တရားစွဲထားတဲ့အမှုတွေထဲကသမ္မတဦးမင်းမြင့်ရဲ့အမှုတွဲတူတဲ့အမှုတွေကိုရပောင်း130အတွင်းပြစ်တတ်နိုင်မဲ့အခြေအနေနဲ့သွားပြီလို့ဒေါ်ဆန်းစုကြည်ရဲ့ရှင်းနေတဲ့ကံကွက်ပေမဲ့တရားသူကြီးကလက်ခံခဲ့တာကြောင့်အထက်တရားရုံးကိုဆက်လက်အယူခံသွားဖို့ပြင်ဆင်နေပါတယ်အခုလိုနောက်နေမှုတွေရှိနေတဲ့အခြေအနေအပြည့်အစုံရန်ကုန်လာတဲ့တင်းကိုတော့မှတ် ပုံမှန်905ခွေချိုးဖောက်မှုနဲ့အမှုတရွဲတဲ့တရားစွဲဆိုခံထားတဲ့နိုင်ငံတော်တမရအဝင်းမြေနိုင်ငံတော်တမင်ကံပုဂ္ဂိုလ်တော်ဆန်းစုကြည်နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်လို့ရဲ့အမှုတွေကိုနေပြည်တော်တည်ထောင်တရားရုံးမှာဒီကနေ့ဇွန်လ29ရက်နေ့မှာဆက်လက်စစ်ဆေးပါတယ်။ဒီအမှုအတွက်တရားလူတွေဘက်ကတင်ပြတဲ့သက်သေတွေကိုတရားသူကြီးကလက်ခံလိုက်ပါတယ်။စစ်တပ်ကအာဏာသိမ်းပြီးတမရနယ်နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်တို့ကိုဖမ်းဆီးထားစဉ်စစ်တပ်ရဲ့လုပ်ရက်ကိုကန့်ကွက်တဲ့အကြောင်း NLD ပါတီရဲ့ထုတ်ပြန်ချက်တွေကိုတပ်သေးအဖြစ်တရားလိုဘက်ကတင်ပြတာဖြစ်ပါတယ်။စစ်တပ်အာဏာသိမ်းတဲ့အပေါ်မှာကန့်ကွက်တဲ့ NLD ပါတီရဲ့ထုတ်ပြန်ချက်မှာတမရဦးမင်းရဲ့လက်မှတ်ရောနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့လက်မှတ်ပါမပါပဲတပ်သေးအဖြစ်တရားသူကြီးကလက်ခံလိုက်တာကိုဒေါက်ဆန်းစုကြည်ရဲ့ရှေ့နေတွေကသဘောမတူတဲ့အတွက်အထက်တရားရုံးမှာတင်ပြအယူခံဝင်ဖို့ပြင်ဆင်နေပြီလို့ရှေ့နေဒေါက်ဆန်းမာလာညွန်က VOA မြန်မာပိုင်းကိုပြောပါတယ်
။အမှုကတော့ဒီနေ့ငါခကိုရတော့ဟိုသူတို့တက်တဲ့ဟာကိုတစ်ဖက်ကတွင်တာလေ။အရင်ဆိုဘက်ကတွင်တာကိုတရားရုံးကလက်ခံလိုက်တယ်လေ။အဲ့ဒီအမိန့်ပေါ်မှာအမားတို့ကဟို
အခုလိုအထက်တရားရုံးကိုတက်ဖို့အခြေအနေဖြစ်လာတာကြောင့်ဒီအမှုကိုရက်ပေါင်း180အတွင်းအပြည့်ပြည့်ဆင့်နိုင်ဖို့ခက်ခဲသွားတယ်လို့ဒေါန်ဆန်းစုကြည်ရဲ့ရှေ့နေအဖွဲ့ကိုဥဆောင်သူရှေ့နေကြီးဥက္ကမောင်စောကပြောပါတယ်
။ဟိုတက်မှတ်တဲ့ရက်အတွင်းမှာတော့မဖြစ်နိုင်တော့ကြီးပါဗျာ။ဈာထဲမှာပြတ်တာလေးပေါ့လေ။ငါးရံငါးခါဆိုဆိုလို့ရှိရင်တက်မယ်နော်။အဲ့လိုလေဟိုမှာကျွန်တော်ပြတ်ဆက်တယ်ဥပဒေမှာလားကိစ္စကဘာပေါ်တက်ဆက်စီအဲ့လိုဘောရရိုက်တယ်ဆိုရင်ကအနေနဲ့ရောနှစ်ပတ်လောက်ကြာလာ
မနေ့ကစစ်ဆေးခဲ့တဲ့ဆက်သွယ်ရေးဥပဒေပုံမှ69ကိုချိုးပေါက်တယ်ဆိုတဲ့အမှုမှာလည်းဒေါန်ဆန်းစုကြည်ရဲ့ရှင်းလင်းရေးဘက်ကပြန်လည်မေးတာတွေကိုတရားလိုဘက်ကကန့်ကွက်ခဲ့တာကြောင့်မေးခွန်းမေးမြန်းဝင်ရအောင်အထက်တရားရုံးကိုတင်ပြသွားဖို့ရှင်းနေပါတယ်ဒေါန်ဆန်းစုကြည်အပေါ်နောက်ထပ်ဆွဲဆိုထားတဲ့တဘောဝဘေးရန်ရဲ့စီမံခန့်ခွဲမှုဥပဒေချိုးဖောက်မှုပုံမှ25နဲ့ဆွဲတဲ့အမှုအတွက်လည်းဒီကနေ့နေပြည်တော်တည်ထောင်တရားရုံးမှာစစ်ဆေးကြားနာခဲ့ပါတယ်ဒီအမှုအတွက်ကိုတော့တရားလိုတက်တွေကိုစစ်မေးခဲ့တယ်လို့ရှေ့တွေကပြောပါတယ်။အမှုစုစုပေါင်း9မှုနဲ့တရားစွဲဆိုခံနေရတဲ့ဒေါန်ဆန်းစုကြည်ရဲ့အမှုတွေကရိုးရှင်းတဲ့အမှုတွေကိုရက်ပေါင်း180အတွင်းတစ်ခုစီအပြည့်အစုံစစ်ဆေးဖို့တရားသူကြီးကသဘောတူလက်ခံချလာပါ။ဒါပေမဲ့လည်းအထက်တရားရုံးတက်ရမယ့်အခြေအနေဖြစ်လာပါတယ်။ရှေ့တွေဘက်ကတော့တရားပြန်ရဲ့အခွင့်အရေးအရခုခံခြေပါခွင့်အယူခံဝင်ခွင့်ရသလောက်အထိလှုပ်သွားမှာဖြစ်တယ်လို့ရှေ့တွေကြီးဥက္ကမောင်စောကပြောပါတယ်။
ဒီအခွင့်အရေးကတော့ဟိုကတရားစစ်တော်ကျုပ်ဟိုအခုဒီကနေ့ကခုနေရှိရပါဗျာ။ဒါမဲ့ဒီဘက်ကလည်းပဲသူကဥမာဝိခိခိုင်သွားတက်တယ်နော်။တက်တယ်ရင်ကျွန်တော်တို့သူကကျောင်းလေးကဥပဒေဆိုပြီးတော့သူကဟိုလောက်တက်ကြည့်ဆမ်မရီဒစ်မစ်ပေါ့။အချင်းချင်းနဲ့ပတ်လို့ပြန်ဆက်ဆိုဖြစ်လို့ခွင့်ရှိတယ်သူကလက်ခံလားလက်မခံလား
။ဒေါန်ဆန်းစုကြည်ပေါ်မှာဆွဲဆူထားတဲ့အမှုတွေကရိုးရှင်းတဲ့အမှုအထွတ်အမှုတစ်ခုစီကိုရက်ပေါင်း180အတွင်းအပြည့်စစ်ဖို့တရားသူကြီးကခွင့်ပြုခဲ့ပြီးတဲ့နောက်နေပြည်တော်ကတည်ထံတရားရုံးမှာအပတ်စဉ်တနင်္လာနေ့နဲ့အင်္ဂါနေ့တွေမှာအမှုတွေကိုစစ်ဆေးနေတာဖြစ်ပါတယ်။ဒီကနေ့စစ်ဆေးတဲ့အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်မှုလှုပ်ဆောင်မှုတဘာဝဘေးရန်ရဲ့စီမံခန့်ခွဲမှုဥပဒေချိုးဖောက်မှုတို့အတွက်နောက်တစ်ချိန်ယုံချိန်ကတော့ဇူလိုင်လ6ရက်နေ့ဖြစ်ပါတယ်ရှင်
။မကင်ပြူတေးပြောပြခဲ့တာပါခင်ဗျာ။